မနင်္ဂနွေနေ့ထွက်ပြေးတော်ပြီးဘင်္ဂလားဒေ့ရှ်မှရောက်နေတဲ့ဒုက္ခတွေပြီးမူရင်းနေရာပြည်စီကိုယ်တော်ဘောနဲ့ကိုပြန်နိုင်ရေးအပေါ်အာဆီယံရဲ့သဘောထားကိုစင်ကာပူမှာစနေနေ့ကကျင်းပတဲ့တရိစ္ဆာန်ရှင်နေပွဲတွင်စင်ကာပူနိုင်ငံသားရေးဝန်ကြီးဗီဗီယန်ပါလာခရစ်စနန်ကအခုလိုပြောပါပါတယ
် We all encourage Bangladesh and Myanmar to press on with their shared commitment to carry on a voluntary
ဒုက္ခတွေကိုယ်တော်ဘောနဲ့ကိုမူရင်းနေရာပြည်စီပြန်နိုင်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့အကြားတူညီတဲ့တန်လိုက်တံကိုဆက်ပြီးတွန်းအားပေးလို့ဆောင်တော့ဖို့ကျွန်တော်တို့အားလုံးကအားပေးတိုက်တွန်းပါတယ်။ဒါပေမဲ့ဒီကိစ္စကိုဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိတဲ့အနေအထားနဲ့လုပ်ရမှာဖြစ်တယ်လို့မလူလာတဲ့နှောက်နှင်းမှုတွေမရှိသေးတဲ့လှုပ်ဆောင်ရမှာလည်းဖြစ်ပါတယ်လို့ဝန်ကြီးပါလာခရစ်စနန်ကတရင်နောက်တွေကိုပြောပါတယ်။လက်ရှိအာဆီယံနဲ့တောက်ကထားစင်ကာပူနိုင်ငံကနေအင်ရှင်ဖြစ်လက်ခံကျင်းပတဲ့အာဆီယံနိုင်ငံသားဝန်ကြီးများအစည်းအဝေးအရှိအအစားတည်တည်အစည်းအဝေးနဲ့အာဆီယံဒေသဆိုင်ရာဖိုရမ် ERF တို့မှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးကျော်တင်ကမြန်မာနိုင်ငံကိုကူစားပြုပြီးတက်ရောက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့ဝန်ကြီးဦးကျော်တင်တို့စနေနေ့ကတီးခြားပြေဆုံးရင်အတွင်းမှာလေဒုက္ခသည်တွေနေရရင်ကိုဘေးကင်းလုံလုံစွာပြန်နိုင်ရေးကိစ္စဒုဖွဲ့ရေးချိုးဖောက်သူတွေကိုရည်ယူဖို့ကိစ္စရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဖို့ကိစ္စနဲ့ဖမ်းဆီးခံထားရတဲ့ Rider တရိတော်2ဦးကိုပြန်လွှတ်ပေးဖို့ကိစ္စတွေကိုဝန်ကြီးပွန်ပေယိုကတိုက်တွန်းပြောဆိုရဲလို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရဟက်ဇယ်နိုဝက်ကထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်